ာနယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလေးအစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့2021အကောင်မှာဖြတ်သိမ်းတော်မယ့် iTunes News ဆိုတဲ့သတင်း၊အခြေခံပညာကျောင်းဆရာမများသူရှင်တင်ပါကဥပဒေနှစ်ခုဖြင့်အရေးယူခံရမယ်ဆိုတဲ့သတင်း၊အထက်တန်းစင်ကျောင်းများပြန်လည်ဖွင့်လှစ်ရာတွင်တပတ်ချာစီဖွင့်လှစ်နိုင်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့2021အကုန်မှာဖြတ်သိမ်းတော်မဲ့ iTunes News ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Apple ဟာ2021အကုန်မှာ iTunes News ကိုဖြတ်သိမ်းမယ်လို့ Support စာရွက်စာတမ်းအသစ်မှာကြေညာလိုက်ပါတယ်။ iTunes News Tools တွေနေရာမှာ Classroom နဲ့ School Work အပြင် Apple School Manager 2ပါဝင်တဲ့ဆရာနဲ့ကျောင်းသားအတွက်မျိုးဆက်သစ် App ကိုအစားထိုးသွားပါတယ်။iTunes ဟာသင်ယူညွှန်းထံပေါင်းများစွာရှိတဲ့ဝန်ဆောင်မှုဖြစ်ပြီးတော့ဆရာနဲ့ကျောင်းသားတွေအတွက်အလွန်အသုံးဝင်ပါတယ်။ Apple အနေနဲ့2020ကနေ2021ပညာသင်နှစ်အတွင်း iTunes U ကိုထားရှိပေးပါမယ်။ iTunes U ပေါ်က content တွေကိုအများအတွက်ဖြန့်ချိပေးမှာပါ။လက်ရှိ iTunes U သုံးဆွဲသူတွေက Apple Podcast ၊ဒါမှမဟုတ် Apple Podcast တစ်ဆင့် content တွေကိုဖြန့်ချိနိုင်ပါသေးတယ်။တကူဤတကာရသုံးဆွဲသူတွေအနေနဲ့ School Work App ကိုပြောင်းလဲအသုံးပြုဖို့ Apple ကအကြံပေးထားပါတယ်။အပြောင်းအလဲတွေလွယ်ကူစွာလုပ်နိုင်ဖို့ iTunes U မှာ Class Kit ထောက်ပံ့ဖို့စီစဉ်ထားပါတယ်။ iTunes U သင်ယူတွေကို School Work Handapp အဖြစ်တွင်ပြောင်းနိုင်ပါတယ် iTunes U က content တွေကိုအခြား third party app တွေဒါမှမဟုတ်သင်ကြားရေးစီမံခန့်ခွဲရေးစနစ်ထဲရွှေ့ဖို့ export feature တစ်ခုလည်းပါဝင်လာပါမယ်ဆက်လက်ပြီးအခြေခံပညာကျောင်းဆရာမများသူရှင်သင်ပါကဥပဒေနှစ်ခုဖြင့်အရေးယူခံရမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်အခြေခံပညာကျောင်းများဖွင့်လှစ်ရာတွင်စာသင်ချိန်5မျိုးသတ်မှတ်ဖွင့်လှစ်မှာဖြစ်ပြီးတော့အစိုးရခန့်အခြေခံပညာဆရာမတွေအနေနဲ့သူရှင်တင်ကြားပါကဥပဒေနှစ်ခုဖြင့်အရေးယူခံရမှာဖြစ်ကြောင်းအမျိုးသားလွှတ်တော်ပညာရေးမြင့်တင်မှုကော်မတီမှတာဝန်ရှိသူတဦးရဲ့ပြောကြားချက်အရသိရပါတယ်။ COVID-19 ရောဂါကာလမှာအစိုးရခန့်ဆရာမတွေအနေနဲ့သူရှင်စာသင်ဝိုင်းများဖွင့်လှစ်တင်ကြားပါကဝန်ကြီးဌာနမှဥပဒေနှစ်ခုဖြင့်အရေးယူွယ်ရှိပြီးတော့အထူးကြက်မက်မယ်လို့သိရပါတယ်။သက်မှတ်ချက်နဲ့မညီတဲ့စာသင်ဝိုင်းသူရှင်များကိုအရေးယူတဲ့အခါမှာဥပဒေနှစ်ခုဖြစ်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေ၊ရောဂါထိန်းချုပ်ရေးဥပဒေတွေနဲ့အရေးယူနိုင်တယ်လို့သိရပါတယ်။ကိုပိုင်ကျောင်းတွေဘောရဆောင်တွေအနေနဲ့လည်းတရားခွင့်ပြုရန်ပြောဆိုခြင်းမရှိသေးတော့လေ။ COVID-19 ကာလအတွင်းဖွင့်လှစ်မဲ့ကျောင်းတွေအနေနဲ့ကုလသမဂ္ဂနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနညွှန်ကြားချက်အတိုင်းဖွင့်လှစ်ရမှာဖြစ်တယ်လို့လည်းသိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အထက်တန်းစင်ကျောင်းများပြန်လည်ဖွင့်လှစ်ရာတွင်တပတ်ချာစီဖွင့်လှစ်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အထက်တန်းစင်ကျောင်းများပြန်လည်ဖွင့်လှစ်ရာတွင်တပတ်ချာစီဖွင့်လှစ်နိုင်မယ်လို့အခြေခံပညာကျောင်းများပြန်လည်ဖွင့်လှစ်ရေးညှိနှိုင်းစည်းဝေးမှာသိရပါတယ်။နိုင်ငံတော်အထက်တန်းအဆင့်ကျောင်းများပြန်လည်ဖွင့်လျက်ရာတွင်ကျောင်းအရေအတွက်အနေဖြင့်တက်တုတ်တက်ကျောင်း618ကျောင်းတပတ်ချားတက်ကျောင်း2481ကျောင်းတပတ်ချား2တုတ်တက်ကျောင်း2400ကျောင်းတပတ်ချား2တုတ်တက်3ရက်တက်ကျောင်း144ကျောင်းဖွင့်လှစ်နိုင်မယ်လို့စီစစ်ခန့်မှန်းထားပါကြောင်းကျောင်းများပြန်လည်ဖွင့်လှစ်ချိန်တွင်ဆရာများနဲ့ကျောင်းသားများအားလုံးပြန်လည်အသုံးပြုနိုင်တဲ့အဝတ်နှကောင်းစီနှစ်ခုစီနဲ့ညနာကတစ်ခုစီအခမဲ့ဖြန့်ဝေကဲ့သို့ကျောင်းသုံးဖက်ဆောင်အုပ်များဗလာဆောင်အုပ်များစတာတွေအခမဲ့ဖြန့်ဝေသွားရင်စီစဉ်လျက်ရှိပါကြောင်းပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြောပါတယ်တင်ယိုညွှန်းတန်းများနဲ့တင်နန်းတွေအတွက်လည်းအမျိုးသားပညာရေးမူဝါဒကော်မရှင်အမျိုးသားတင်ယိုညွှန်းတန်းကော်မတီမှတာဝန်ရှိသူများပူးပေါင်းရင်ယခုပညာသင်နှစ်အတွက်စီစဉ်ဆောင်ရွက်မှုများနဲ့ကိုက်ညီသောတင်ယိုမှတိကသင်ခန်းစာများစီစဉ်ဆောင်ရွက်နေပြီး home assignment ပေးကတင်ယူတက်မြောက်မှုကောင်းမှုရေးကိုအထောက်အကူပြုနိုင်ရန်အတွက်လည်းမိဘများပူးပေါင်းပါဝင်လာရေးကိုအားပေးကကာလတူတင်နန်းများစီစဉ်ဆောင်ရွက်ပေးသွားမယ်လို့လည်းသိရပါတယ်အစည်းအဝေးကို video conferencing ဖြင့် 2020 ပြည့်နှစ်ဇွန်လ10ရက်ကနေပြည်တော်ရှိပညာရေးဝန်ကြီးဌာနရုံးအမှတ်73အစည်းအဝေးခန်းမှာကျင်းပပြုလုပ်ခဲ့တာပဲဖြစ်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို internet ဆန်တွေကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျမိုင်းနဲ့အာဂဒဝန်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဦးဝင်းမြင့်မို့ပါ။